င်္ဂလာပါရှင်လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်စက်တင်ဘာလ4ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမဝေမာထုံးပါရှင်စစ်တပ်အာဏာသိမ်းပြီး3နှစ်ခွဲကျော်အကြာစီးပွားရေးမြို့တော်ရန်ကုန်မှာစားအုပ်စီကိုပြည်သူတွေစားအုပ်နဲ့တန်းစီဝယ်ယူနေရပါပြီ။စစ်အာဏာရှင်ချုပ်ငင်းရေးတိုက်ပွဲဝင်နေသူတွေကိုပြည်သူလုံခြုံရေးအဖွဲ့နဲ့တံပြန်ခုခံဖို့အာဓမ္မလူသစ်စုဆောင်တာတွေကိုစစ်ကောင်စီကဇက်တိုက်လှုပ်ဆောင်နေပါတယ်။ဒီလိုစိတ်ဝင်စားဖို့အကြောင်းတွေကိုကြားရဖို့ရှိပါတယ်ရှင်။အခုတော့သတင်းတွေကိုအရင်ဆုံးထုတ်လွှင့်ပါမယ်ရှင်။မြန်မာပြည်တွင်ကစစ်ပေးတံခံနေရတဲ့ကလေးငယ်တွေကိုနိုင်ငံတကာအနေနဲ့ထိရောက်တဲ့အကူအညီတွေပေးဖို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တပ်အမတ်ကြီးဦးကျော်မိုးထွန်းကစက်တင်ဘာလ3ရက်နေ့မနေ့ကတောင်းဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှလုပ်တဲ့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ရဲ့အစည်းအဝေးတစ်ခုမှာပါပြိုလဲလူနီပါဖြစ်နေတဲ့ကျမကြီးနဲ့ပညာရေးစနစ်ထံကိုမြမပြည်ကကလေးငယ်တွေအများဆုံးခါစီးခံနေရပြီးဒါကစစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကြောင့်ဖြစ်တယ်လို့ပြောလိုက်ပါတယ်တန်းမျိုးသားလူမျိုးရေးတက်မတော် TNN နေထိန်းချုပ်ဒေသတွေဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်ကုတ်ခိုင်တီပေါ်နောင်ချုံနဲ့ကြောင်မဲမြို့နယ်တွေမှာစစ်ကောင်စီတပ်ရဲ့လေကြောင်းနဲ့လက်နက်ကြီးကြောင့်ဩဂတ်လ၁လအတွင်းအရသာ28ရောက်သေဆုံးခဲ့တယ်လို့ TNN ကပြောပါတယ်။စစ်ကောင်စီကတိုက်ပွဲမဖြစ်တဲ့မြို့တွေကိုပါလေကြောင်းနဲ့လက်နက်ကြီးတိုက်ခိုက်တာတွေလှုပ်ဆောင်ခဲ့တယ်လို့ဆိုပါတယ်။အရသာ80ထိခိုက်ဒဏ်ရာရပြီးလူနေအဆအော်အုံဘာသာရေးကြောင်းနဲ့အစတင်ကြောင်းတွေတိုက်ခိုက်ခံခဲ့ရတယ်လို့ပြောပါတယ်။အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ကနေမြန်မာဘက်ကိုလက်နက်ခဲယံတက်ယူတဲ့ချင်းလူမျိုး10ယောက်ကိုအိန္ဒိယအမျိုးသားထောက်လှမ်ရေးအေဂျင်စီ NIA ကဩဂတ်လ29ရက်နေ့မှာစွဲချက်တင်တရားစွဲဆိုလိုက်ပါတယ်။2022ခုနှစ်မေလ10ရက်နေ့ကမီဇိုရန်ပြည်နယ်အိုက်ဇောမြို့ကဲစစ်ကျေးရွာမှာမြန်မာနယ်စပ်ကိုပို့မယ်လို့ယူဆရတဲ့လက်နက်ခဲယံတွေတဲဆောင်လာတဲ့ကားနှစ်စီးနဲ့လူ၄ဦးကိုအာတန်ရိုင်ဖယ်နဲ့မီဇိုရန်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာလို့ဩဂတ်လ31ရက်နေ့ထုတ်အိန္ဒိယတူတေးသတင်းစာမှာဖော်ပြထားပါတယ်။အိန္ဒိယမြန်မာနယ်စပ်ခြံစည်းရိုးကိုအိန္ဒိယဘက်ကကာနေတာကြောင့်တွာလာရေးအခက်ကြုံနေရတယ်လို့တမူးမိုးရီနယ်မှာနေထိုင်တဲ့ဒေသခံတွေက RFA ကိုပြောပါတယ်။အိန္ဒိယနိုင်ငံမနီပူပြည်နယ်နဲ့ထိစပ်နေတဲ့သခိုင်းတိုင်းတမူးမြို့ကနေရာတွေကိုအိန္ဒိယဘက်ကနယ်စပ်ခြံစည်းရိုးခတ်နေတာမိုင်30လောက်ပြီးနေပါပြီ။အိန္ဒိယဘက်ကနယ်စပ်ဂိတ်အဝင်အထွက်တွေကိုပိတ်ထားပေမဲ့တရားမဝင်ဂျာလန်တွေကနေဒေသခံတွေဟာတပိုင်းတနိုင်သွားလာပြီးတော့ကုန်စည်ကူးတန်းနေကြပါတယ်။အိန္ဒိယဘက်ကခြံစည်းရိုးကာတာကို2022ခုနှစ်ဇွန်လမှာစတင်ခဲ့ပေမဲ့ဂျားမားရန်နာခဲ့တာတွေရှိပြီးအခုခြံစည်းရိုးပြန်ခတ်နေပါတယ်ရှင်။ရခိုင်မှာအခုလပိုင်းတွေအတွင်တိုးလာတဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာ 8,000 လောက်ရှိတယ်လို့ဘင်္ဂလားဒေ့ရှ်အရာရှိတွေကပြောတဲ့အကြောင်း Reuters သတင်းမှာဖော်ပြပါတယ်။အရခတ်တော် AA နဲ့စစ်ကောင်စီတို့ရဲ့ပြင်းထန်တဲ့တိုက်ပွဲတွေကြောင့်ပြီးလာကြတာလို့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်ဆိုင်ရာတာဝန်ရှိသူအကြီးအကဲမိုဟာမက်ရှန်ဆုဒိုဇာကပြောပါတယ်။သူ့အဆိုအရလွန်ခဲ့တဲ့2လအတွင်းနောက်ထပ်ရိုဟင်ဂျာ 8,000 လောက်ရောက်လာပြီးတော့အရင်ကတည်းကဒုက္ခသည်ဝင်ပြနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအဖို့အသစ်ဝင်လာသူတွေကိုနေရာချထားပေးဖို့အခက်အခဲဖြစ်နေတယ်လို့ပြောပါတယ်။သတင်းဆောင်ပါတွေကိုဆက်လက်ထုတ်လွှင့်ပါမယ်ရှင်။စစ်ကောင်စီအာဏာသိမ်းပြီးရဲ့နောက်မြန်မာပြည်မှာစားအုပ်စီကိုတမဝါယာမှာစနစ်ပုံစံစားအုပ်နဲ့တန်းစီဝယ်ယူနေရပါပြီ။ဒါကမလိုအပ်ဖဲအချိန်ကုန်တယ်လို့တစ်ဖက်မှာလည်းလိုသလောက်ဝယ်မရလို့ပြည်သူတွေအခက်တွေ့နေပါတယ်။အင်ရှင်မတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေပြောပြတာကိုမတ်သက်စင်လှိုင်းတင်ပြပါမယ်ရှင်။
ရန်ကုန်မြို့မှာစက်တင်ဘာလ4ရက်နေ့ဒီကနေ့ကစပြီးတော့စားအုပ်စီကိုတမဝါယာမှာစနစ်ပုံစံစားအုပ်တွေနဲ့တန်းစီဝယ်ယူနေရပါတယ်။စစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေအရတမဝိုင်းမှာစနစ်ကအသင့်တော်ဆုံးဖြစ်ကြောင်းဇူလိုင်လ29ရက်နေ့မှာပြောလိုက်ပြီးနောက်ပိုင်းအခုလိုဖြစ်လာတာပါလက်ရှိပြည်မဈေးကွက်မှာစားအုပ်စီတပိတ်တာကို16,000ကျပ်ဝန်းကျင်ထိမြင့်တက်နေတာပါ ဒါကြောင့်အခြေခံလူနှန်းစားတွေကတော့စစ်ကောင်စီရောင်းပေးတဲ့တပိတ်တာကိုကျပ်9000ခန့်ဈေးနဲ့စီ90တာရဖို့ကိုစာအုပ်နဲ့တန်းစီဝယ်ယူနေကြရပါတယ်စောင်းနဲ့ဝယ်တဲ့အခါအချိန်ကြာမြင့်စွာစောင့်ရပြီးတော့တိန်အောင်ကိုစီ90သားပဲရောင်းပေးတာကြောင့်အဆင်မပြေဘူးလို့အမည်မဖော်လိုတဲ့လမ်းမတော်မျိုးကတယောက်က RFA ကိုပြောပါတယ
်အနီးတော့ကကြတော့တန်းစီရမှာစောင်းနဲ့လုပ်ငန်းသုံးနေပါနေဆိုတော့သားရပေးတယ်သူကနှစ်ပိတ်တာသုံးပိတ်တာလုပ်ပေးတယ်အနီးတို့ကစားနေတူဆိုတော့လေသူကတနည်းဥမာ90သားပဲတပိတ်တာပေးရင်သားရတန်းစီတော့တပတ်နေမှပဲတန်းစီတော့တချို့ဆိုရင်6နာရီချို့ဆိုရင်ကို9နာရီလောက်ကလေးကလာစောင့်နေကြတာ
စောင်းစီဈေးကွက်ကိုထိချုပ်ပြီးတမဝိုင်မှာပုံစံခွဲတန်းနဲ့ရောင်းချနေတာဟာမှောင်ခိုဈေးကွက်ကြီးထွားလာနိုင်တယ်လို့လုံချုံရေးရအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်တယောက်က RFA ကိုပြောပါတယ
်ဒါမှောင်ခိုပစ္စည်းပဲမဟုတ်ဘူးဘာမှအလိုချက်ချက်ပစ္စည်းပဲမဟုတ်လဲဟာဘာလို့ကဘာကြီးမှာလဲရှားပါးနေမို့ကဘာကြီးမှာပေါ်တော့နေတက်စီကိုတောင်းယူကြောက်ရည်ရည်ရည်အပြိုင်ဆိုင်တော့ကဘာကြီးမှရောင်းနေကြတဲ့ပစ္စည်းကိုကိုကဒီမှာခွဲရတဲ့တက်စီယူရမယ်စနစ်တူပါဖြစ်တော့ဆိုတော့ဒီကိပူရောက်တော့လာကြည့်ပြန်လို့ကြည့်ရော
စစ်ကောက်စီဟာစောင်းစီတည်သွင်းမှုနဲ့ပတ်သက်လို့ကန့်သက်လာတာဒေါ်လာဈေးအမြင့်နဲ့ဝယ်ယူရတဲ့ကုန်တွေကဈေးကွက်ပေါက်ဈေးတိုင်းရောက်မှလည်းဖမ်းဆီးအရေးယူတာတွေရှိတာကြောင့်စောင်းစီတည်သွင်းမှုထောက်ဝက်ကျဆင်းသွားတယ်လို့လည်းစီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်ဒါအပြင်စောင်းစီတည်သွင်းမှုလိုအပ်တဲ့အမေရိကန်ဒေါ်လာကိုစစ်ကောက်စီကထိချုပ်ထားတာကြောင့်လည်းစောင်းစီရှားပါမှုနဲ့ရင်ဆိုင်လာပြီးဈေးတွေပါမြင့်တက်လာတာလို့ဆိုပါတယ်တကုံမျိုးတင်မြောက်ပိုင်းမျိုးနယ်မှာထမင်းဆိုင်ဖွင့်ထားသူတယောက်ကတော့ခွဲတန်းရတာနဲတာကြောင့်ပြင်ပကပဲဝဲချက်လိုက်တယ်လို့ RFA ကိုပြောပါတယ
်။ပူရတာလဲအချိန်ကြီးပေးပြီးပူရ။ရှားတော့90တာဘာလို့မှလဲ။ငါတို့တော့မတူအချိန်ကုန်လို့90တာလေးနဲ့ငါဘာလို့တော့တူတော့မှလဲ။အဲ့ဒီ90တာတော့တူနေတဲ့အချိန်မှာဒီမှာထမင်းဆေးလာဦးစက်တယ်။တိုက်တော့အပြင်မှာတောင်းရတော့900လဲပဲဝယ်ပြီးချက်ရောက်လိုက်တယ်။
ဘုထောင်မျိုးနယ်မှာရှိတဲ့ရက်ကွက်12ခုမှာလဲစီစာအုပ်တွေကိုအုပ်ချုပ်ရေးမှုယုံတွေကနေထုတ်ပေးထားပြီးတော့၃ရက်ချာတခါရောင်းပေးနေတယ်လို့မြို့ကတွေကပြောပါတယ်။စီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနအချက်လက်တွေအရမြန်မာနိုင်ငံကိုပြည်ပကနေစောင်းစီတင်သွင်းမှုဟာ2021ခုနှစ်မှာတန်ချိန် 3.3 ကျော်ရှိခဲ့ပေမဲ့2022ခုနှစ်မှာတန်ချိန် 2.3 ကျော်သာရှိတော့တာပဲဖြစ်ပါတယ်ရှင
်။ RFA ထုတ်လွှင့်နေရပါရှင်။နိုင်ငံတော်ဝန်ဆက်အာဏာရှင်ချိန်မုံရေးခုခံတိုက်ခိုက်မှုတွေကိုပြည်သူလုံခြုံရေးအဖွဲ့တွေနဲ့တံပြန်ထိန်ချုပ်နိုင်မှုစစ်ကောင်စီကအာဓမလူစုဆောင်နာတွေကိုရန်ကုန်မန္တလေးနေပြည်တော်လိုမြို့ကြီးတွေအပြင်နေရာအနှံ့မှာဇက်တိုက်လှုပ်လာပါတယ်အပြည့်အစုံကိုမတ်ရင်မျိုးသူတင်ပြထားပါတယ်ရှင်
နိုင်ငံတော်ဝန်မှာရက်ကွက်နဲ့ကြေးရွာအဆင့်အထိလက်နက်တပ်ဆင်မဲ့ပြည်သူ့လုံခြုံရေးနဲ့အကြမ်းဖက်နှိမ်နင်းရေးအဖွဲ့ကိုစစ်ကောင်စီကဩဂုတ်လ16ရက်နေ့မှာဖွဲ့စည်းလိုက်ပြီးတဲ့နောက်ဒီအဖွဲ့အတွက်လူသစ်စုဆောင်းတာတွေဇက်တိုက်လှုပ်ဆောင်နေတယ်လို့ဒေသခံတွေကပြောပါတယ်လက်ရှိမှာရန်ကုန်မန္တလေးနေပြည်တော် ARD နဲ့ကရင်ပြည်နယ်ကမြို့ပေါ်ရက်ကွက်တွေမှာအဲ့ဒီအတွက်အစည်းအဝေးခေါ်ယူတာစည်ရင်းကောက်ယူတာတွေကိုစစ်ကောင်စီရဲ့ရက်ကွက်နဲ့ကြေးရွာအုပ်ချုပ်ရေးမှုတွေကလှုပ်ဆောင်နေတာလို့ပြောကြပါတယ် ARD တိုင်းမှာဆိုရင်ဟင်္သာရပန်တနော်ညောင်တုံးတနုပြူနဲ့ရေးကြီးစတဲ့မြို့နယ်တွေမှာအသက်35နှစ်ကနေ65နှစ်အရွယ်အမျိုးသားတွေကိုစည်ရင်းကောက်တာအပြင်ခရီးသွားလာခွင့်ကိုပါကန့်သက်လာတယ်လို့ဒေသခံတွေကပြောပါတယ်ပြည်သူ့လုံခြုံရေးအဖွဲ့အတွက်မတန်ဆွမ်းတွေကိုပါစီရင်ကောက်ယူနေပြီးတော့မလိုက်နိုင်ရင်ငွေကြေးတောင်းခံတာတွေရှိနေတယ်လို့လုံခြုံရေးအရာအမည်မဖော်လိုတဲ့ရေကြီးမြို့ဒေသခံတယောက်က RFA ကိုပြောပါတယ
်ပြည်မူရန်ပြည်ဦးအဲဒီသူစီတဲ့ပေါ်ရေးရွာတွေမှာကင်းဆောင်မှုအစီအစဉ်ဆိုပြီးတော့ကောင်းနေတယ်ပြီးတော့35နဲ့65အထိရှားတွေမှာရှိတဲ့လူတွေမဲလိုက်တာလို့ပြောတော့အဲလိုမျိုးလိုရှိနေတာပေါ့နော်ရေကြီးမျိုးနယ်တွေကတချို့တွားပြီးပေါ့နော်ပစ္စည်းတွေတောင်ထဲလို့အဲဒီမလိုက်နိုင်ဘူးဆိုပြီးတော့ပတ်စံတောင်းလာတွေပါရှိတယ
်ကင်းတီနဲ့ဖန်အမျိုးပေါ်ရက်ကွက်တွေမှာလည်းဩဂုတ်လ16ရက်နေ့ကစပြီးတော့ပြည်သူ့လုံခြုံရေးအဖွဲ့အတွက်စည်ရင်းကောက်တာအစည်းအဝေးခေါ်တာတွေဇက်တိုက်လှုပ်ဆောင်နေတယ်လို့ဒေသခံတွေကပြောပါတယ်ဘူဂျုံမူကြီးမင်းအောင်လိုင်းကတော့တိုင်းပြည်တည်ငြိမ်ရေးနဲ့တရားဥပဒေစိုးမိုးရေးအတွက်ပြည်သူ့လုံခြုံရေးစနစ်မှာပြည်သူတွေပါဝင်ဖို့လိုတယ်လို့ဩဂုတ်လ25ရက်နေ့ကမန္တလေးတိုင်းစစ်ကောင်စီနဲ့တွေ့ဆုံချိန်မှာပြောခဲ့တာပါလုံခြုံရေးအရာအမည်မဖော်လိုတဲ့မန္တလေးမြို့ကန်တယောက်ကတော့ပြည်သူ့လုံခြုံရေးအဖွဲ့မှာပါဝင်မှာမဟုတ်ဘူးလို့ RFA ကိုပြောပါတယ
်လုံတဲ့သူတွေရဲ့ဟိုသဘောဆန္ဒမပါပဲဟိုမလုံအောင်ဘာလို့လဲသူတို့အဲ့လိုပြောတာပေါ့နော်ဒါပေမဲ့လို့ကိုမျိုးကြီးရဲ့အတခုတော့စိတ်မပါပဲနဲ့ဘာမှလုံလို့မရအောင်အဲ့ဒါအဓိကတော့စက်နိုင်လို့ရုံးသွားမှာဘယ်လိုမှတော့အဆင်မပြေဘူးလုံနိုင်မဲ့ဘယ်ကပဲပြောရည်ရမှာပဲ
စစ်တပ်အရာရှိဟောင်းတယောက်ကတော့စစ်မှုထမ်းဟောင်းတွေကိုတာအဓိကခေါ်ယူလာနိုင်ပြီးပြည်သူလုံခြုံရေးစနစ်ကိုအရင်ကတည်းကအကောင့်ထည့်ဖို့တင်တယ်လို့RFA ကိုပြောပါရတယ်။အချို့ရေးတဲ့လုံခြုံရေးပေါ့။လုံခြုံရေးကသူစီအန်ဂျီရဲ့စတော်သူတို့အခုသဘောပေါက်လာတယ်ပေါ့နော်။အဲ့ဒါဒါဖြစ်တယ်နော်။အချို့ပြောနေတဲ့အချက်တွေဒါတွေကလုံးဝလုံးထက်တာအကြအားလားသူတို့ကလုံးဝလုံးထက်တာအကြအားလား။စစ်ကောင်စီတပ်မှ
နော်ဒီအရင်တော့အစမှုတဲ့ဥပဒေလိုလိုက်တာတည်သူလူထုကပို့ပြီးတော့မှသူတို့ကိုဆန့်ကျင်တာရှိသွားတယ်နော်နောက်ပြီးတော့သူတို့ရတဲ့စစ်သားတွေကလည်းစစ်တိုက်နိုင်တဲ့လူတွေလည်းမဟုတ်ဘူးဆိုတော့သူတို့ဒီဥစ္စာအရင်တော့လုပ်လိုက်တဲ့ policy ကမားတယ်ဆိုတဲ့ဥစ္စာကိုပြန်ပြီးတော့သင်ခန်းစာမယူဘဲနဲ့နောက်ထပ်ဒီချက်ပုံမှားတာကိုထပ်ပြီးတော့လုပ်နေတယ်ပေါ့
နိုင်ငံရေးလေလာတုံးသက်သူတွေကလည်းရက်ွက်နဲ့ကြေးရွာအဆင့်မှာလက်နက်တက်ဆင်ပေးတဲ့အထိဖြစ်လာရင်နိုင်ငံတော်ဝန်မှာအကြမ်းဖက်မှုတွေပိုပြီးတော့ဖြစ်လာမယ်လို့ထောက်ပြပြောဆိုကြပါတယ်ရှင်
။အခုနောက်ဆုံးအနေနဲ့အမှုပညာကိုစိတ်တိုင်းကြဖန်တီးပြီးတော့ကိုပိုင်တချင်းတွေထုတ်နိုင်အောင်ကြိုးစားနေတဲ့ရန်ကုန်မြို့ကဂီတဝါဒနာရှင်ကိုကျော်ကြီးအကြောင်း RFA သတင်းတောက်မဆန်းမော့အောင်ဆက်ပြောပြဖို့ရှိပါတယ်ရှင်။
ကီတာတလက်ကမ်းပြီးကျိုးတွေညှိရင်တန်းစင်နေရှာဖွေနေသူကတော့ကိုကျော်ကြီးပါ။သူဟာမိသားစု၃ယောက်နဲ့အတူရန်ကုန်တိုင်းလှိုင်မြို့နယ်ကတန်လန်းမှာ Underground Music သမားတယောက်အနေနဲ့ရပ်တည်နေသူပါ။ကီတာကိုရှစ်တန်းကျောင်းသားဘဝ1995ခုနှစ်ကတည်းကသင်ယူလေ့လာခဲ့ပြီးတက္ကသိုလ်ဒုတိယနှစ်မှာကျောင်းဆက်မတက်တော့ပဲကီတာလောကထဲသူ့ဘဝကိုနှိမ့်ညွတ်ခဲ့တာလို့ကိုကျော်ကြီးကပြောပါတယ်။
ကျွန်တော်16နှစ်လောက်မှာစပြီးတော့ဒီဂီတလောကတွေကိုကျွန်တော်ဂီတကိုစိတ်ဝင်စားခဲ့တာပေါ့နော်ကျွန်တော်ဘေးကတကယ်ချင်းအကိုတကယ်ချင်းတယောက်တီးတာကိုသဘောကျပြီးတော့ရှစ်တန်းနှစ်လောက်ကနေစပြီးတော့ကျွန်တော်တင်ယူခဲ့တာပေါ့ဒုတိယနှစ်ရောက်တဲ့ဒီကျွန်တော်တက်ခဲ့တယ်ဒုတိယနှစ်ရောက်တော့ကျွန်တော်တကယ်ချင်းနေနဲ့စုစည်းပြီးတော့ကျွန်တော်တို့ဒီ Amplet Band လေးတွေပါစတီးနေရပြီပေါ့ဒီတော့ကျွန်တော်ဒီចောင်းဘက်ကိုចောင်းစာကျွန်တော်လုံးဝစိတ်ဝင်စားတော့အဲ့အချိန်မှာចောင်းဆက်မတက်တော့ဘူးကျွန်တော်ဒီဂီတဘက်ကိုပဲကျွန်တော်ခြေစုံပြစ်ပြီးကျွန်တော်ဝင်ရောက်ပြီးကျွန်တော်လုတာပဲ
ကိုဗစ်ကြောင့်လူစုလူဝေးနဲ့လုရတဲ့ဖျော်ဖြေပွဲတွေရန်နာထားခဲ့ရတာကြောင့်ပျော်ပွဲရှင်ပွဲရှိမှဖျော်ဖြေရတဲ့သတ္တပင်ဂီတအဖွဲ့တွေပြိုလဲကုန်ကြတာဒီနေ့ထိပါပဲဒါကြောင့်ဂီတအနုပညာရှင်တွေအဆိုတော်တွေဟာစားတော့ဆိုင်တွေဘားတွေမှာသီဆိုဖျော်ဖြေတာများလာပါတယ
်ကိုဗစ်ကာလနောက်ပိုင်းမှာကျွန်တော် underground ရစီသမားတွေအတွက်ကတော့ပွဲတွေတီးရဖို့အချို့ state ပွဲတွေအချို့တော့မင်္ဂလာဆောင်ပွဲတွေ stage show ပွဲတွေတီးရောက်တော့အခွင့်အလမ်းရပါလာပါဘာလေးတွေဖွင့်လာတဲ့အခါကျောင်းကျွန်တော် underground music band လေးတွေအများကြီးခွင့်လန်းရတယ်ပေါ့နော်သူတို့ရှိထားတာလေ့ကျင့်လို့လည်းဖြစ်တယ်လို့ပေါ့နော်ဒီကနေလည်းအများကြီးတက်သွားနိုင်ဖို့အခွင့်အလမ်းတွေရှိပါတယ်ကျွန်တော်တို့မှလည်းဒီဘာလေးရှိရတဲ့အကြောင်းကကျွန်တော်တို့လည်းလောဆယ်ရက်တည်နေလို့ရတာပေါ့
ဘားတွေမှာတချင်းတွေစုံနေတဲ့ဘဝကိုပျော်ရွှင်နေတာတော့မဟုတ်ဘူးလို့ကိုကျော်ကြီးကပြောပါတယ်။နေတရူကအထွေတွေအခက်ခဲအချက်တဲတွေကြားကမျိုးပြလူထုအတွက်နိုင်လိုက်မှာဘားတွေစားတော့ဆိုင်တွေနဲ့စင်တင်တီဂီတာဖျော်ဖြေတဲ့ဆိုင်တွေဟာစိတ်ထွက်ပေါက်ဖြစ်လာခဲ့ပါတယ်
။အခုချိန်မှာ music ရှိလို့ရှင်တော့ပို့ပြီးစင်ပြတာပေါ့နော်။စင်ပြရတော့ဒါလူတွေရဲ့စိတ်ထွက်ပေါက်ပေါ့။မရှိရရဆိုလဲဒါအတူအနဲ့ဒီတော့လာတော့လာကြရပေါ့ဒါကျော်ရော်လေဂီတကိုနားထောင်နေတဲ့အတွက်ကြောင့် amplet လေးထည့်ပေးပါပေါ့အဲ့လိုမျိုးလေးရောရှိတယ်ပေါ့ဝါချချက်လေးရောရှိတယ
်ဘားဆိုင် amplet တွေကနေနမကျော်အဆိုတော်တွေပေါ်ထွက်ခဲ့တာရှိတယ်လို့ကိုကျော်ကြီးကလည်းတစ်ချိန်မှာကိုပိုင်တချင်းတွေထုံနိုင်တဲ့အထိစူးစမ်းသွားဖို့ကသူ့အဖြစ်ချင်းဆုံးစံနာတွေထဲကတစ်ခုဖြစ်တယ်လို့ပြောပါတယ်ရှင
်ဒီရဲ့ချက်ကတော့ရှိတယ်ကျွန်တော်တို့ဘဝတချင်းလေးလုပ်မယ်ဒါလုပ်ဖို့အတွက်လည်းကျွန်တော်တို့ကဒီဘားတွေမှာလည်းတီးရခြင်းအကြောင်းကြီးလည်းဒါပဲ
အရဖီရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်ပေါင်းကင်းဝေးပါစေရှင်Radio Free Asia.